မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့အာရခတ်တပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲမြန်မာနယ်ခြားစောင့်တပ် BGF တပ်ဖွဲ့ဝင်46ယောက်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြီးတော့ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့နေခြားဆောင်တပ်ဖွဲ့ဝင်260ဟာလက်ရှိအချိန်မှာတော့လာရောက်ပြီးတော့ခိုးလုံနေကြပါတယ်လို့ဘင်္ဂလားဒေ့ရှ်နေခြားဆောင်တပ်ပြောရေးဆိုခွင့်ရှိသူရှာရီဖူအစ္စလမ်ကပြောပါတယ်ဖေဗူလာအစောပိုင်းတုန်းကလည်းမြန်မာနေခြားဆောင်တပ်အပါအဝင်စစ်သားတွေလူမှုဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံခဲ့ကြတာကိုမြန်မာနိုင်ငံဘက်ကရေချောင်းကနေပြန်ပြီးတော့ပို့ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေအတွင်းမှာတော့တိုက်ပွဲတွေအတွင်းမှာအောင်နိုင်တဲ့အတွက် AA ကအနည်းဆုံးမျိုးပေါင်း10မျိုးလောက်ကိုထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်တဲ့အပြင်စစ်ကောင်စီရဲ့တပ်စခန်းအများအပြားကိုလည်းထိန်းချုပ်ထားနိုင်ပြီးဖြစ်ပါတယ်ရှင်။